ยะไคปิเนยะไตตองมุเนด้วยเมียนมาสิตะเนเอเอยะไคละนะไคพั่วรุติกะเนไตปัวผิดยามาอะยะตาตะชุที่ไคตันยายาชิกะเดเจ้าเปียวปะไปบะเมจโนนายกุ้งอิงบะตัมรอกะเนมีชินลินเดสิสินยีรุลุ้มเมลุจีญาคะเดยะไคปิเนยะไตตองมุเนมาไตปัวรุเสร็จละผิดปัวเนยามาอะยะตาตะชุบะทีไคมุรุจုံเนยาระวะ
ဒီကနေ့မှာလဲရတိတ်တောင်မြို့နယ်ကြောက်တန်းနယ်အောင်သာစီရွာဘက်မှာတမရုံနယ်နှစ်ဖက်တိုက်ပွဲဖြစ်ရမှာအရာသားတချို့ပါထိခိုက်မှုတွေကြုံနေရတာပါဒီကနေ့မှာလဲပဲတိုက်ပွဲကတော့မြန်မာစစ်တပ်ကနေပြီးတော့ဒီရသေးတောင်အခြေစိုက်တိုက်ရင်းတွေကနေပြီးတော့လက်နက်ကြီးတွေနဲ့ဟိုတောက်လျှောက်ပစ်နေတာပေါ့နော်လွန်ခဲ့တဲ့နှစ်ပိုင်းမှာတော့သူတို့မြေပြင်ထိုးစစ်တွေကိုစပ်ပြီးတော့လုပ်နေတယ်ကြ
ေးလေးတနားရီခွေးမှာဒီမြမစစ်တပ်ဘက်ကနေပြီးတော့ရဟယင်တစီနဲ့အောင်တာစီကြောက်တန်းတဝိုက်ကိုသူတို့စေတနာနဲ့ပြစ်တာတွေရော့ကက်နဲ့ပြစ်တာတွေလောက်သွားတာပေါ့နော်ခူအဲ့ဒီတိုက်ပွဲဖြစ်နေတဲ့အောင်တာစီရွာဘေးကတောင်ကုန်းတွေကိုဟိုအဓိကထားပြီးတော့သူတို့ဒီပြစ်သွားတာရှိတယ
်ရေထိပ်တောင်မြို့နယ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးတန်းကြောင့်ကြောက်တန်းကျေးရွာသား၃ဦးဂျီတိမှန်တန်ရရရှိခဲ့တယ်လို့ကိုရိုင်းတန်ရရသူဦးကျော်သန်းကပြောပါတယ
်ကျွန်တော်ဦးကျော်သန်းပါတို့ကလက်ထနေပါပဲလက်ထနေတဲ့အချိန်ကရသေးတော့ကနေမှလက်နက်ကြီးပြန်ထူတယ်ကျွန်တော်ဒီမှာလာဖြစ်တယ်လက်မှာတစ်ချက်ကောက်မှာတစ်ချက်အချက်ထိပ်ထွက်တယ်ကျွန်တော်ဒီမှာရှိတာက၃ယောက်ရှိပါတယ်နောက်၂ယောက်ကယော်ကမယောက်ခဲ့ဘူးဒီမှာရေပြင်းမှာဖြစ်ရှိတယ်ရသေးတော့ကလက်ပြစ်တယ်အလုံး80ကျော်လောက်ကြပြီ
တမရော်ကနေမီရှင်းလင်းရေးလှုပ်ဖို့ရှိတာကြောင့်ရတိတောင်မြို့နယ်ကြောက်တန်းနဲ့အနီးဝန်းကျင်ကျေးရွာကတိရခန့်တွေဘေးလွတ်ရာကိုတင်းချောင်ဖို့ပြီးခဲ့တဲ့လတည်းကညွန်ကြားချက်ထုတ်ပြန်ခဲ့တာကိုတော့ရခိုင်ပြည်နယ်အစိုးရကဇွန်လ26ရက်နေ့မှာပဲရုပ်သိမ်းခဲ့ပေမဲ့လည်းတိုက်ပွဲတွေဆက်ဖြစ်နေတာပါမနေ့ကလည်းဗူဒီတောင်မြို့နယ်ဘက်မှာမြန်မာစစ်သားနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေပြောခွေရခိုင်ဒုက္ခကပြောပါတယ
်မနေ့ကဇူလိုင်လ15ရက်ပေါ့နော်ဒီဘူးတီတောင်မျိုးရဲ့မြောက်ဖက်ရှောင်းရှည်ရွာအနီးမှာအင်အား80လောက်ပါတယ်ဒီမြမစစ်တပ်ရဲ့စစ်ကြောင်းတစ်ခုနဲ့ဒီကျွန်တော်တို့ရခိုင်တပ်တို့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်ဆိုတော့အဲ့ဒီမနေ့90လောက်ကြာတဲ့တိုက်ပွဲအတွင်းမှာရန်သူကကနေပြီးတော့အနည်းဆုံး9ဦးကြာဆုံးပြီးတော့မှဒဏ်ရာရတဲ့သူတွေလည်းအများအပြားရှိတယ်ဗျ
မနေ့ကဗူဒီတောင်မြို့နယ်ဖက်တိုက်ပွဲတွင်မြန်မာစစ်တပ်ဘက်ကထိခိုက်မှုများတယ်လို့အေအေဖွဲ့ရဲ့ပြောဆိုချက်ကိုတော့တိကျတည်ပြုလို့မရပါဘူးဒီခိုင်ပြည်နယ်ကတိုက်ပွဲချင်းတွေကိုသိရှိဖို့တပ်မတော်ဘက်ကိုဆက်သွယ်ခဲ့ရမှာဒီကနေ့ရသေးတောင်တိုက်ပွဲချင်းတွေမသိရသေးသလိုမနေ့ကဗူဒီတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်ဆောင်ကြောလည်းမတည်သေးဘူး။မင်းရအဲ့ဒါမှမရှိပါဘူး
။လက်တော်တိုက်ပွဲတွေတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေတန်တရားနဲ့ဖမ်းဆီးခံရမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကရတိတောင်မြို့နယ်ချိန်ကာလီကျေးရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအရသား2ဦးဒေဆုံးခဲ့ပြီး3ဦးတန်ရာရရှိခဲ့တယ်လို့ဒုံပိုင်းနဲ့ချိန်ကာလီရွာသားထောင်ချီနေရက်ကနေတင်းချောင်နေကြရပါတယ်။စစ်ဆောင်ရွာသားတွေဒီကနေ့ထိနေရက်မပြောင်းနိုင်သေးဘူးလို့ချိန်ကာလီရွာသားသူကပြောပါတယ်။
ဒီရောက်ပြန်ဖို့ကတော့ကျွန်တော်ကလို့လို့စီပြာရောင်းလိုက်ပြီးတော့ထွက်ပြေးဆိုတော့ဒါမှမဟုတ်နည်းနည်းဆောက်သွားလို့ရှိရင်ကျွန်တော်ပြည့်ရပြီပြည့်ရတော့ပြန်သွားမယ်ကျွန်တော်ကစပွားတွေဖြည့်ထုတ်လို့တန်တန်လို့ဆိုတော့အိမ်မှာလေလောက်ရတယ်အားလုံးမပြန်လို့မဖြစ်ဘူးဒါမှမဟုတ်မရှိရင်တော့ကျွန်တော်ကပြန်ကြမှာ
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေတို့စိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်တွင်အရသားနှစ်သိန်းနီးပါးနေရဆွတ်ခွာတင်းချောင်နေရဆဲပါနဖက်စီရေးပဋိပက္ခတွင်အယတ္တားတွေတည်ဆုံထိခိုက်တန်ရာရရှိမှုတွေကလည်းတိုးပွားလာနေပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်ဒေသခံတွေစန္ဒရိခာပြက်လာမှုနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရင်ကြောင့်နိုင်ငံတကာကူညီပေးရေးဖွဲ့20ကလည်းမကြသေးခင်ကသတိပေးထားပါတယ်။ရခိုင်ပြည်နယ်လက်နက်ကန်ပဋိပက္ခတွေတွင်အယတ္တားတွေဖမ်းဆီးခံရတာထိခိုက်ဒေဆုံးတာတွေရှိနေတဲ့ပုံမှာကုလသမဂ္ဂနဲ့နိုင်ငံတကာလူ့ဖွေးရေးဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေထုတ်ပြန်ပြောဆိုမှုတွေရှိနေတယ်လို့တိုက်ပွဲရပ်တန့်မှုကိုလည်းတိုက်တွန်းထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်